မြန်မာနိုင်ငံလူခွင့်ရေးနဲ့ပတ်သက်လို့ပုံမှုပွင့်လင်းမှုရှိလာတဲ့ဆိုပေမဲ့ဒီထက်မကလူခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်ဖို့ဆိုရင်အစိုးရအပါအဝင်သက်ဆိုင်ရာအဖွဲ့အစည်းတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေလိုအပ်တယ်လို့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရာကပြောလိုက်ပါတယ်လူခွင့်ရေးဆိုင်ရာဥပဒေတရမရှိသေးတဲ့အတွက်လှုပ်ဆောင်ရတဲ့အပိုင်းမှာအခက်အခဲတွေရှိသလိုစစ်ဖြစ်နေတဲ့တိုင်းရင်းသားဒေသတွေမှာလည်းနှစ်ဖက်စလုံးကလူခွင့်ရေးချိုးဖောက်မှုတွေရှိနေဆဲပဲဖြစ်တယ်လို့ဒီကနေ့ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာလူခွင့်ရေးနေ့မှာမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကပြောခဲ့တာပါအပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မနန္ဒာချန်ကပြောပြပေးပါရှင်
သမရဦးသိန်းစင်ရတဆိုရတက်လာပြီးတဲ့နောက်မြန်မာနိုင်ငံမှာလူခွင့်ရေးခြေအနေနဲ့ပတ်သက်လို့ပြည်သူတွေကြားပုံမှန်နိုးကြားမှုရှိလာသလိုပြည်သူတွေအနေနဲ့သူတို့ရဲ့ခွင့်ရေးကိုဥပဒေနဲ့ညီတောင်းဆိုဆန္ဒပြခွင့်တွေရှိလာတာဟာတိုးတက်တဲ့အနေအထားတစ်ခုဖြစ်တယ်လို့နိုင်ငံတကာလူခွင့်ရေးနေ့မှာမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရာကပြောခဲ့ပါတယ်ဒီလိုတိုးတက်မှုတွေရှိလာတဲ့ဆိုပေမဲ့ဒီမိုကရေစီနိုင်ငံဖြစ်အောင်ကြိုးပမ်းနေတဲ့အစိုးရတရအနေနဲ့နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးတဲ့လို့ဦးဝင်းမရက VOA ကိုအခုလိုပြောခဲ့ပါဗျ
။ဒီနိုင်ငံတော်သမ္မတရုံးရဲ့အကြီးအကဲချက်အရာဆိုလို့ရှိရင်ပြင်ပြန်ရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းပဲကျွန်တော်တို့စနစ်တကျပေါ့နော်ပုံမြင့်မြင်သာတဲ့လူထုံးလူမျိုးပြရကိုဖြတ်မှတ်ပြီးဆောင်ရွက်သွားမယ်လို့ကြေညာထားတဲ့အတွက်ကြောင့်ကျွန်တော်တို့ကလည်းတာဖို့အများကြီးပဲကြိုးစားပါတယ်။ဘာကြောင့်လဲဆိုတဲ့အခါမှာဒီမိုကရေစီနိုင်ငံကိုထူထောင်နေတဲ့အခါမှာဖြစ်ရင်တော့နိုင်ငံရေးကိုပြုလုပ်တဲ့အတွက်ကြောင့်မလို့အကျဉ်းသားဆိုတာအကျဉ်းထောင်ချထားလို့မရဘူးဆိုတဲ့သဘောမျိုးကိုနေပြီးတဲ့အခါမှာပေါ်လွင်စီမှာဖြစ်တဲ့အတွက်ကြောင့်ပဲဖြစ်ပါတယ
်။ဒါ့အပြင်စစ်ပွဲတွေဖြစ်ပွားနေတဲ့တိုင်းရင်းသားဒေသတွေမှာနှစ်ဖက်စလုံးကနေအရက်သားပြည်သူတွေကိုအာရမစစ်သားစုဆောင်းတာပေါ်တာဆွဲတာနှင်းပန်းနှိပ်စက်တာလို့လူခွင့်ရေးချိုးဖောက်မှုတွေရှိနေတာကိုမြန်မာနိုင်ငံလူခွင့်ရေးကော်မရှင်အနေနဲ့စုံစမ်းသိရှိရတယ်လို့လည်းသူကပြောပါဗျ။အထူးသဖြင့်လက်ရှိတိုက်ပွဲတွေဖြစ်နေစေကချင်ဒေသမှာဆိုရင်ပြည်သူတွေအနေနဲ့အသက်အိုးအိမ်ထိခိုက်တဲ့အထိလူခွင့်ရေးချိုးဖောက်ခံနေရပြီးကုလသမဂ္ဂကပြဋ္ဌာန်းထားတဲ့လူသားချင်းစာနာမှုဆိုင်ရာဥပဒေပါပြဋ္ဌာန်းချက်တွေကိုအစိုးရစစ်တပ်ဘက်ကရော KIA ကချင်လူမျိုးရေးတပ်မတော်ဘက်ကပါလိုက်နာဖို့ကိုမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကတိုက်တွန်းသွားခဲ့ပါတယ်
ဥမာဆိုကချင်ပြည်နယ်သွားပြီးတော့ဆေးတဲ့အခါမှာဒုတိယတစ်ခေါက်မှာဘာတွေ့ရလဲဆိုတဲ့အခါမှာအတင်းအဓမ္မချောဆွဲပြီးတော့စစ်တပ်ထဲမှာဝင်တက်ခဲ့တာမျိုးတွေတွေ့ရတယ်။ဒါနှစ်ဖက်စလုံးကလုံတာမျိုးကိုကျွန်တော်စစ်ဆေးတွေ့ရှိရတယ်။ဒီလိုအတင်းအဓမ္မပေါ့နော်။ဒီတက်ထဲကိုမတွေ့သွင်းဘူးဆိုပြီးတော့တိုက်တွန်းတာမျိုးတွေရှိတယ်။နောက်တချို့ကိစ္စတွေကြားတဲ့အခါမှာကျတော့ကျွန်တော်တို့အစိုးရဘက်ကနေပြီးတော့စစ်ဆေးတာတွေနှိမ်မြန်းတာတွေရှိတယ်။ဒီလိုစစ်ဆေးနှိမ်မြန်းတဲ့အခါမှာကျတော့နှိမ်မနှိမ့်ဆက်တာမျိုးတွေလုံတာကိုကျွန်တော်တွေ့ခဲ့ရတယ်။အကြောင်းမူလို့ကျွန်တော်တို့ကနေပြီးတော့သတင်းထုတ်ပြန်ချက်ကြီးညာတဲ့အခါမှာစက်ဆိုင်ရာအာဏာပိုင်အနေနဲ့စစ်စီမြင်းမြန်းပိုင်ခွင့်အပြည့်အဝကြီးညာတော့လည်းပဲစိမတ်နှိမ့်ဆက်တာမျိုးတော့မပြုလုပ်သင့်ဘူးဆိုတော့ဒါမျိုးလေးတွေပေါ့ပထမတစ်ခေါက်ကျွန်တော်သွားစစ်တုံးရတယ်ဘာတွေ့ရလဲဆိုတဲ့အခါမှာအဲ့မှာမြင်းမြုပ်ပုံးတွေအများကြီးတုံးတာမျိုးတွေ့ရတယ်ဒါဟာလူရဲအသက်အန္တရာယ်ကိုနေပြီးတဲ့အခါမှာအများကြီးထိခိုက်စေတယ်လူရဲအသက်အန္တရာယ်ဆိုတာတနည်းအားဖြင့်ပြောလူခွင့်ရေးထဲမှာကာကွယ်မှုအရေးကြီးဆုံးသောခွင့်ရေးတစ်ခုကျွန်တော်ဖြစ်ပါတယ်ဒီလမ်းမင်းစီဦးနေမတုံးမှုကိုလည်းပဲနေပြီးတော့ကျွန်တော်တို့တိုက်တွန်းခဲ့တယ်
။ဒီလိုလူခွင့်ရေးချိုးဖောက်နေမှုတွေအဆုံးသတ်ဖို့ဆိုရင်အစိုးရနဲ့လက်နက်ကင်တပ်ဖွဲ့တွေကြားစစ်မှန်တဲ့ငြိမ်းချမ်းရေးရရှိအောင်ဆွေးနွေးနိုင်ဖို့ကအဓိကကြတယ်လို့လည်းသူကပြောခဲ့ပါဗျ။မြန်မာနိုင်ငံမှာလူခွင့်ရေးကော်မရှင်အနေနဲ့လှုပ်ဆောင်ရတဲ့အပိုင်းတွေမှာအကန့်အသတ်တွေလည်းရှိနေတာပါ။လောလောဆယ်လူခွင့်ရေးဆိုင်ရာဥပဒေတရတရဝင်ပေါ်ထွက်လာဖို့ကြိုးပမ်းနေစေဖြစ်ပြီးလူခွင့်ရေးဆိုင်ရာဆောင်ရွက်ချက်တွေတိုးတက်စေဖို့ဆိုရင်အစိုးရတာဝန်ရှိသူတွေရဲ့ပူးပေါင်းဆောင်ရွက်မှုအပိုင်းကလည်းအတော်လေးကိုရေးကြည့်တယ်လို့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကပြောကြားခဲ့ပါတယ်
။အဓိကတော့ပေါ့နော်ကျွန်တော်လူခွင့်ရေးကော်မရှင်ရဲ့လူထုံးလူမျိုးရကကြံပေးတဲ့လူပိုင်ခွင့်နဲ့ရှိတာပေါ့နော်။အဲတော့တိုင်ကြားချက်တစ်ခုရတယ်ဆိုရင်ဒီတိုင်ကြားချက်ကိုစစ်ဆေးတယ်ဘယ်လိုဖြည့်ရှင်းဆောင်ရွက်သင့်တယ်ဆိုတဲ့အကြံပြုချက်ကိုပဲတင်ပေးလို့ရတယ်။အဲတော့ကျွန်တော်တို့ဒီကနေပြီးတော့စစ်စစ်ပေးပို့လိုက်တဲ့တင်ပြချက်ကိုသက်ဆိုင်ရာဝန်ကြီးဌာနတွေကနေပြီးတဲ့အခါမှာပူပေါင်းဆောင်ရွက်ပေးဖို့လိုပါတယ်။ဥပမာကျွန်တော်တို့ကပေးလိုက်တဲ့တိုင်ကြားကိုမဖြေလို့ရှိရင်တော့လည်းကောင်းအယူပစိုက်လို့ရှိရင်လည်းကောင်းဒါအဖြေမရဘူး။အဖြေမရတဲ့အခါမှာကြံ့ကြာမှုတွေအများကြီးဖြစ်တယ်။ခွင့်ရေးကမရှင်ရဲ့လုပ်ငန်းတွေအောင်မြင်မှုဆိုလို့ရှိရင်သက်ဆိုင်ရာအစိုးရဌာနများရဲ့ဒီအပြည့်အဝပူပေါင်းဆောင်ရွက်မှုဟာလည်းအများကြီးလိုတယ်ဆိုတဲ့အကြောင်းကိုပဲကျွန်တော်ပြောကြားလိုပါတယ်။ဒီဘက်မှာတော့အခြေအနေလေးတွေအများကြီးတိုးတက်ကောင်းမှုလိုပါသေးတယ်လို့ပြောချင်ပါတယ်။
Human Rights Watch နိုင်ငံတကာလူခွင့်ရေးစောင့်ကြည့်မှုအဖွဲ့ကြီးရဲ့ပြီးခဲ့တဲ့နှစ်အစည်းအဝေးခန်းစာမှာတော့မြန်မာနိုင်ငံမှာအရသာအစိုးရတက်လာပြီးတဲ့နောက်ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်လာတာကိုတွေ့ရပေမဲ့လူခွင့်ရေးဆိုင်ရာကိစ္စရဲ့တော်တော်များများမှာတော့လိုအပ်နေဆဲဖြစ်တယ်လို့ထောက်ပြခဲ့ပါတယ်ရှင်